ပဲရစ်မြို့မှာပြီးခဲ့တဲ့နိုဝင်ဘာ17ရက်နေ့ကကျန်းဖတ်တိုက်ခိုက်မှုအတွင်းသေဆုံးသွားသူတွေအတွက်ဝန်ထမ်းချင်းအထိတ်မှတ်ဖြစ်တဲ့ပြည်သူနိုင်ငံတော်အမအလံနေလင့်ပြီးတော့မနေ့တောက်ကြနေ့ကဂုဏ်ပြုခဲ့ကြပါတယ်ပြည်သက်ပြည်သူတွေကိုသူတို့ရဲ့နေအိမ်ပတင်းပေါက်တွေမှာအလံနေလင့်ပြီးအဲ့ဒီအလံတွေနဲ့အတူကိုယ့်ဘာသာကိုယ်ဓာတ်ပုံရိုက်ပြီးဂုဏ်ပြုကြဖို့အစိုးရကတောင်းဆိုခဲ့ပါတယ်အဲ့နောက်ပြည်သက်နိုင်ငံအလံတွေဟာလည်းရောင်းမလောက်အောင်ဖြစ်သွားခဲ့ပါတယ်ပဲရစ်မြို့မှာဆိုရင်လည်းမြို့ကန်တွေနဲ့ကဘာလက်ခီးသွားတွေဟာအဲ့ဒီကျန်းဖတ်တိုက်ခိုက်မှုတွင်တိုက်ခိုက်တဲ့အသေဆုံးသူ900လောက်အတွက်ယာယီပြုလုပ်ထားတဲ့အထိမ်းအမှတ်နေရာတွေကိုတွားရောက်ပြီးတော့အုပ်ပြုစုတောင်းတာတွေလုပ်ခဲ့ပါတယ်ပဲရစ်ကျန်းဖတ်တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကပြောထားပါတယ်ပြည်သက်သမရအော်လန်ကလည်းသေဆုံးသွားသူတွေအတွက်သူတို့ရဲ့မိသားစုဝင်တွေနဲ့အတူတွားရောက်ပြီးတော့ဂုဏ်ပြုခဲ့ပါတယ်ပြည်သက်နိုင်ငံနဲ့အိန္ဒိယဘယ်လ်ဂျီယံနိုင်ငံဘရဆောမြို့မှာတော့အကြမ်းဖက်တိုက်ခိုက်မှုသတိပေးချက်တွေထုတ်ပြန်ထားပြီးပြည်သက်သမရဖရန်ဆွာအော်လန်ဟာကဘာတဝန်းကိုလှည့်လည်ပြီးတော့ IS Islamic အစိုးရတွေကိုတကဘာလုံးတညီတညွတ်ထဲတိုက်ဖြတ်သွားဖို့အတွက်ထောက်ခံမှုတွေရအောင်လဲလှုပ်ဆောင်နေပါတယ်ခင်ဗျာ